အမေရိကန်ပြည်ထောင်စုဒုဝန်ကမျိုးကြီးတွေမှာ Women's March လို့ခေါ်တဲ့အမျိုးသမီးတုခြေတပွဲကြီးဒီကနေ့လှုပ်ဖို့ရှိပြီးကိုဗစ်ကပ်ရောဂါပေးရင်ဆိုင်နေရတဲ့ကြားမှာပဲလူထောင်ပေါင်းများစွာပါဝင်ကြမယ်လို့စီစဉ်သူတွေကမျှော်လင့်ထားပါတယ်။ Washington DC မြို့တော်ကခြေတပွဲကိုစီစဉ်သူတွေကတော့နိုင်ငံရေးအယူအဆအရလဝဲဘက်ကိုရိမ့်တဲ့ကိစ္စရပ်မျိုးစုံပေါ်အဓိကဥတီချက်ထားပြောဆိုဖို့စီစဉ်ထားပါတယ်။ဒီထက်မှာသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံမဲ့မပေးဘဲဖြုတ်ချရေးအမေရိကန်မဲဆန္ဒရှင်တွေကိုတိုက်တွန်းဖို့နဲ့Conservative ဝါဒီတရားသူကြီး Amy Coney Barrett ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့အမိတင်သွင်းတဲ့အပေါ်ကန့်ကွက်ဖို့ဆိုတာတွေပါဝင်ပါတယ်။ American ပန်းချံတဲ့တတော်များဆိုင်ရာဌာနကထုတ်ပေးထားတဲ့ခြေတက်ပွဲခွင့်ပြုမိန်အရ Washington DC မြို့တော်က Freedom Plaza မှာလုပ်မဲ့နေ့လယ်ပိုင်းစုဝေးပွဲမှာလူပေါင်း 6,000 ကနေ 10,000 ကျားလာမယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပြီးအဲဒီကနေတရားရုံးချုပ်နေရာကိုခြေတက်ကြမှာဖြစ်ပါတယ်။ Conservative ဝါဒီအမျိုးသမီးအဖွဲ့တစ်ဖွဲ့ကစီစဉ်တဲ့တံပြန်ဆန္ဒပြပွဲတစ်ခုကိုလည်းတရားဝန်ချုပ်မှဒီကနေ့လှုပ်ဖို့ရှိပါတယ်။တရားသူကြီးဘော့ရက်ကိုတရားဝန်ချုပ်တရားသူကြီးဖြစ်ခန့်ထားဖို့အမိတင်သွင်းတာကိုထောက်ခံတဲ့အနေနဲ့ I am with her ဆိုတဲ့စူဝေးပွဲတစ်ခုကိုလှုပ်ဖို့ Independent Women's Forum ဆိုတဲ့အဖွဲ့ကစီစဉ်ထားတာဖြစ်ပါတယ်။